Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA American အသံရဲ့2024ခုနှစ်မတ်လ1ရက်တောက်ချနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်လေးကိုတော့ line meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့စီစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မောမှာရုရှားချင်းထောင်ထဲမှာတည်ဆုံသွားတဲ့အတိုက်ခံကောင်းဆောင် Alexei Navalny ရဲ့ဒီအသုဘအခမ်းအနားကိုဒီကနေ့ကျင်းပတာမှာလူပေါင်းထောင်နဲ့ချီလာရောက်ပြီးတော့သူ့ရဲ့နောက်ဆုံးခရီးကိုနှုတ်ဆက်ခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အားထုတ်အားယုံစိုက်ပေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Volgatruk ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်စစ်တပ်အာဏာသိမ်းထားတဲ့နိုင်ငံတွေမှာ2023ခုနှစ်အတွင်းလွတ်လပ်မှုတွေဟာဆက်လက်ဆုပ်ယုပ်လာတယ်လို့ Freedom House အဖွဲ့ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာပြောကြားထားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့မနေ့ပြန်မတ်လ2ရက်နေ့နဲ့3ရက်နေ့ထိုင်းနိုင်ငံရဲ့လွှတ်တော်မှာမြန်မာအရေးနဲ့ပတ်သက်တဲ့ထိုင်းအာဏာပိုင်နေနဲ့မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိတဲ့သူတွေဥဆောင်ပြီးတော့ဆွေးနွေးမယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲသွားတက်မယ်မြန်မာအရေးလှုပ်ရှားသူရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
အခုကတော့ဒါကျွန်တော်တို့မြေဥတော်လိုင်းရေးနဲ့ရပ်ပေါ်ပေါက်တဲ့အစိုးရအတိမပြုကတော့ဘောနော်အဲ့ဒီတော့ကျွန်တော်တို့အပေါင်းလဲခဏအစဉ်တစ်ခုပေါ့
ဒီတရင်ပြေဆောင်တဲ့အတူမုံရွာမြို့ကြောက်စစ်ပုံအမြောက်တက်ဝင်းကျင်မှာရှိနေတဲ့ကျေးရွာတွေကိုစစ်ကောင်စီကမီးရှို့နေတဲ့အတွက်ကျေးရွာသူကျေးရွာသားတွေထွက်ပြေးနေကြရပါတယ်။မြို့တော်မြကြီးနာပါဝင်ကချင်မှာရှိတဲ့မြို့အလုံးကြီးပါဒီကနေ့နေကင်းကနေစပြီးတော့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်နေတဲ့အတွက်လူခွေချိုးဖောက်မှုတွေဖြစ်နေမှာကိုစိုးရိမ်နေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးပါမယ်ရှင်။
ရုရှားချင်းထောင်ထဲမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတည်ဆုံသွားတဲ့ရုရှားတိုက်ခိုက်ခံကောင်းဆောင် Alexei Navalny ရဲ့ဒီအသုဘအခမ်းအနားကိုမိသားစုကဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အသုဘအခမ်းအနားကျင်းပတဲ့ဖျားရှိခိုးအခိုးကြောင့်အပြစ်မှာသူ့ရဲ့ရုပ်အလောင်းကိုရောဒီသူ့ရုပ်အလောင်းကိုမြှုပ်နှံထားတဲ့တင်းကြိုင်းအပြစ်မှာပါလုံခြုံရေးတွေအထူးထက်ချထားတဲ့ကြားကသူ့ရဲ့နောက်ဆုံးခရီးကိုလာရောက်နှုတ်ဆက်သူထောင်ထဲချီရှိခဲ့ပါတယ်။မော်စကိုအရှိတောင်ပိုင်းအရင် Navalny နေထိုင်ခဲ့တဲ့နေရာနာကဖျားရှိခိုးကြောင့်မှဝိပ္ပိပွဲအခမ်းအနားကိုနိုင်ငံခြားတပ်တမတချို့တက်ရောက်ခဲ့ကြတဲ့ထက်မှအမေရိကန်တပ်မကြီးလည်းပါတယ်လို့ဒီဖျားကြောင့်အပြင်မှာရှိနေတဲ့နိုင်ငံခြားသတင်းတောက်တွေကပြောပြပါတယ်။ဝိပ္ပိပွဲအခမ်းအနားအပြီးသူ့ရဲ့ရုပ်အလောင်းကိုအနားကတင်းချိုင်းကိုတည်ယူသွားပြီးတော့မမြုပ်နှံခင်အခောင်းကိုမိသားစုကဖွင့်ပေးထားတဲ့အတွက်လာရောက်နှုတ်ဆက်ကြသူအများပြည်သူအနေနဲ့ရုပ်အလောင်းကိုမြင်တွေ့ခင်ရခဲ့ကြပါတယ်။အတိတ်ဆက်ဝိုင်းမြောက်ပိုင်းမှာရှိတဲ့ရုရှားအချင်းစခန်းကြီးထဲမှာ Navalny တေဆုံးသွားခဲ့ပြီးတဲ့နောက်သူ့ရုပ်အလောင်းကိုသူ့အမေကိုအနာဘိုင်တွေကချက်ချင်းကြီးရှုခွင့်မပေးခဲ့တယ်လို့အစာပိုင်းမှာလည်းအချင်းယုံအတုပါချဖို့အတွက်မိခင်ဖြစ်သူကိုအကြက်ကင်ခဲ့တယ်လို့မိသားစုကပြောပါတယ်။သူ့ဘာကြောင့်တေဆုံးခဲ့တယ်လဲဆိုတာကတော့ခရက်တီရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင် Navalny နေသွားခဲ့တဲ့ဒီ Mariro ခရိုင်ထဲမှာအသုဘချခွင့်အာဏာပိုင်တွေစီကမရခင်သူ့ရဲ့အသုဘအခမ်းအနားကျင်းပဖို့မော်စကိုမြို့တော်ထဲမှာရှိတဲ့ဖျားရှိခိုးကြောင်တချို့ကလက်မခံခဲ့ဘူးလို့သူ့ရဲ့လုံဖော်ခိုင်မဲ့တွေကပြောပါတယ်။ Alexei Navalny တေဆုံးကြောင်သတင်းထွက်လာပြီးတဲ့နောက်မော်စကိုမြို့ထဲမှာပန်းတွေဖျောင်းနိုင်တွေထွန်ပြီးဝန်ထဲကြောင်ပြသသူတရားထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လဲဖမ်းခံနိုင်ရတဲ့အန်ရီရှိတဲ့ဂျားကပဲထောင်ထဲချီကသူ့ရဲ့နောက်ဆုံးခရီးကိုပို့ဆောင်ခဲ့ကြတာဖြစ်ပါတယ်ရှင်။
စစ်ပွဲတွေဖြစ်ပွားနေတဲ့ခါစားမှာစားနပ်ရိက္ခာအကူအညီတွေကိုလူတွေကတိုးဝှေ့ပြီးတော့လာယူနေကြတဲ့အချိန်မှာပဲပါလက်စတိုင်းအရက်သားတွေကိုအစ္စရေးတပ်ဖွဲ့ကနေပစ်ခတ်ခဲ့တဲ့ပုံနိုင်ငံတကာကဝိုင်းဝန်းရှုံချနေပါဗျ။အဲ့ဒီပစ်ခတ်မှုအတွင်းမှာတော့လူပေါင်း100ကျော်သေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့ထိန်းချုပ်နယ်မြေမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်လူပေါင်း112ယောက်သေဆုံးခဲ့ရပါတယ်950ကျော်ဒဏ်ရာရခဲ့တဲ့ဒီဖြစ်ရဟာလူသတ်မှုကြီးဖြစ်ပါတယ်လို့ဂါဇာကျမ်းမာရေးဌာနကပြောဆိုပါတယ်အစ္စရေးစစ်တပ်ကတော့ဆာလောင်မုတ်သိမ့်နေတဲ့ဂါဇာဒေသခံတောင်းနေချီကစားနပ်ရိက္ခာတွေတည်ဆောင်လာတဲ့ထရက်ကား38စီးပါရင်းနှီးအနီးကိုဝိုင်းအောင်ပြီးတော့ရောက်လာတဲ့အချိန်မှာတော့လူအုပ်ပြီးတော့သေဆုံးတဲ့သူနဲ့ဒဏ်ရာရတဲ့သူက Dazenet Chibido Shigere down there, Eddie Tema, Lorica, Ago, and Ninkayabido, Tesone Tayaya Durele, and Yapia Bare, Lupio Bare, Luo G. Bimulare, Chemaro, Chainta Mupilare, Luusabido, Israel Tapuribaga, Luo Shi and Yago, Pika Kerabalu, Israel the Indian Mitiga, Adi Bubare, Pindit Tamara, Emmanuel Macrongaro, Dilo Pika Mumu, a Pintazon to Shota down there, and Madiane, Diana Damushi, Samuel Bebu, Nanganaga Uberego, Liza Lai Nabu, Tangsuja, Ace Lumukunya, Majita.
ပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုဖြစ်ရတဲ့ပတ်သက်ပြီးတော့နှစ်ဖက်မတူညီတဲ့ပြောဆိုမှုတွေကိုတေချာလေ့လာတုံ့တက်နေကြောင်းပြောပါတယ်ရှင်မြန်မာစစ်တပ်ရဲ့ဒီရက်ဆက်ကြမ်းကြုတ်တဲ့လောက်ရွေကနေပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အားထုတ်ပြီးတော့အာရုံစိုက်ပေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မ
into a never-ending nightmare. Away from the spotlight.
အယုံဆိုင်ခံရတဲ့ကမ္ဘာနိုင်ငံရေးတွေနဲ့ဝေးရမှာမြန်မာနိုင်ငံကလူခွင့်အခြေအနေတွေဟာမပြီးဆုံးနိုင်တဲ့အိမ်မက်ဆိုးတစ်ခုလိုအသွင်ပြောင်းလဲသွားခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။လူခွင့်ရေးကောင်စီမှာမြန်မာနိုင်ငံအကြောင်းသူနောက်ဆုံးတင်ပြခဲ့တဲ့စက်တင်ဘာလတည်းကလက်နက်ကင်ပဋိပက္ခတွေဟာတနိုင်ငံလုံးနှီးပါးကိုပြန့်နှံ့ဖြစ်ပွားနေပြီလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဗော်ဂတ်ထုတ်ကထောက်ပြခဲ့ပါတယ်။စစ်ကောင်စီအုပ်ချုပ်နေတဲ့၃နှစ်အတွင်းမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတဲ့ဒုက္ခတွေရက်ဆက်မှုတွေဟာဘလို့မှမခံနိုင်တော့တဲ့အဆင့်ကိုရောက်ရှိနေပါတယ်၃နှစ်အတွင်းမှာစစ်တပ်ရဲ့စစ်ဆင်ရေးတွေဟာပြည်သူတွေကိုဖိနှိပ်နိုင်အောင်ထိတ်လန့်ကြောက်ရွံ့အောင်လူကုန်တိုက်ခါကင်းမဲ့အောင်ဖျက်ဆီးနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းလူခွင့်ရေးကောင်စီရဲ့55ချိန်မြောက်အစည်းအဝေးမှာလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကမြန်မာနိုင်ငံအခြေအနေကိုတင်ပြဆွေးနွေးသွားခဲ့ပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေမှာအရသာပြည်သူတွေအထူးသဖြင့်မင်းကလေးနဲ့ကလေးငယ်တွေတေဆုံးတာကိုလည်းသူကထောက်ပြဆွေးနွေးသွားပါတယ်အထူးသဖြင့်ရှမ်းရခိုင်နဲ့ကချင်ပြည်နယ်တွေမှာစစ်တပ်ဟာတိုင်းရင်းသားအချင်းချင်းတင်းမာမှုတွေဖြစ်အောင်လို့လူမျိုးရေးအစွန်းရောက်ဝါဒီတွေကိုတတ်ဖက်ပါအောင်ဆွဲဆောင်အသုံးချတာတိုင်းရင်းသားတွေကိုအတင်းစစ်ထဲဝင်ခိုင်းပြီးတော့တိုက်ခိုက်တာတွေလုပ်နေတယ်လို့လည်းသူကပြောပါတယ်နိုင်ငံရေးမှုနဲ့ဖန်ဆီးထားသူတွေကိုစနစ်တကျနှိပ်စက်တာအသက်သေဆုံးတဲ့အထိအလွန်ကျုလောက်တာတွေကိုလည်းလူခွင့်ကောင်စီကမှတ်တမ်းတွေရရှိထားတယ်လို့ပြောပါရယ်အရက်သားတွေနေထိုင်တဲ့နေရာတွေနားမှာစစ်စင်ရေးလုပ်နေတာချက်ချင်းရပ်ပြီးတော့အရက်သားတွေကိုအကာအကွယ်ပေးဖို့အတွက်လူခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုပါရယ်စစ်တပ်အနေနဲ့ဒီလက်နက်တွေလင်းရင်စီတွေနဲ့နိုင်ငံသားငွေကြေးတွေမရနိုင်အောင်လို့ထိရောက်တဲ့အရေးယူမှုတွေကိုလုပ်ဖို့အတွက်ကိုလည်းနိုင်ငံသားအတိုင်းဝိုင်းကိုထပ်မံပြီးတော့သူကတောင်းဆိုခဲ့ပါရယ်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိအောင်လို့ NUG အမျိုးသားညွန်ပေါင်းညွန်ညွရေးအစိုးရလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူမှုအခြေပြုအဖွဲ့တွေအပါအဝင်အဓိကကြားနေသူအားလုံးနဲ့ဆွေးနွေးမှုတွေလုပ်ပြီးတော့အာဆီယံနဲ့အမေရိကန်အနေနဲ့ချင်းကပ်မှုအသစ်တွေလုပ်ပါလို့လည်းလွှင့်ခွင့်ရေးဆိုင်ရာဒီကော်မရှင်နာမင်းကြီးဖော်တာထုတ်ကဒီကနေ့တောင်းဆိုသွားပါရရှင်
ကြာကာလမျိုးသားညီညွတ်ရေးဆိုရာ NUG ရဲ့ထုတ်ပြန်တဲ့စီးရင်အရာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမြန်မာစစ်ကောင်စီတပ်ဖက်ကနေထွက်ပြေးလာတဲ့သူလက်နက်ချတဲ့သူက 2,000 လောက်ရှိတဲ့အကြောင်းနဲ့ဒီထက်လည်းပိုနိုင်ကြောင်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြင်သစ်နိုင်ငံ France Max Parliament နဲ့တွေ့ဆုံမေးမြန်းခန်းမှာဖေဖော်ဝါရီလ28ရက်နေ့ကအတည်ပြုပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံပြည်သူကာကွယ်ရေးတပ် PDF အဖွဲ့တွေကြားမှာတိုက်ပွဲတွေကပိုပြီးတော့မှပြင်းထန်လာပြီးတော့စစ်ကောင်စီဘက်ကစစ်စခန်းတွေအများအပြားလက်လွတ်ဆုံးရှုံးနေရတယ်လို့တပ်ဖွဲ့ဝင်တွေအများအပြားလည်းထွက်ပြေးနေတဲ့အတွက်စစ်တပ်ရဲ့ထိန်းချုပ်မှုကြာဆင်းလာနေပြီဆိုတာကိုဒေါ်စင်မအောင်ကပြောဆိုသွားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG လက်အောက်ခံတပ်တွေဟာနည်းမြေ60ရာခိုင်နှုန်းဒါမှမဟုတ်80ရာခိုင်နှုန်းနီးပါးထိန်းချုပ်လာနိုင်ပြီးတော့လာမယ့်လပိုင်းတွေအတွင်းမှာတော့စစ်ကောင်စီကိုပို့ပြီးတော့မှဖိအားပေးနိုင်မယ်လို့မျှော်လင့်နေကြောင်းလည်းပြောပါရယ်စစ်ကောင်စီကိုဆန့်ကျင်ပြီးတော့ဒီမိုကရေစီရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုမြန်မာပြည်သူတွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့တရားဝင်အသိအမှတ်ပြုဖို့လည်းသူကတောင်းဆိုပါရယ်မြန်မာစစ်တပ်ဘက်ကတော့လက်နက်ချတဲ့စည်ရင်ထွက်ပြေးတဲ့စည်ရင်နဲ့ပတ်သက်လို့တရားဝင်စစ်ကောင်စီဘက်ကကြေညာတာမရှိသလိုကိန်းကနန်းတွေပတ်သက်တဲ့ကင်းကနန်းနေနဲ့ပတ်သက်လို့လည်းတိကျအတည်ပြုချက်ထွက်မလာသေးပါဘူးမြန်မာစစ်တပ်ဟာဆယ်စုနှစ်ပေါင်းများစွာအတွင်းအရင်ကနေမကြုံဘူးတဲ့အနေအထားအရေးနှိမ့်လာတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်ရှင်
ဒီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မလာတရဲ့တောက်ချာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အကြေညာပေးနေပါတယ်ရှင်။လွတ်လပ်မှုကိုစ조사ရုံးကိုင်နေရတဲ့ကမ္ဘာကြီးအတွက်2024ခုနှစ်ဟာအရေးပါတဲ့နှစ်ဖြစ်တယ်လို့ American ခြေဆိုင် Freedom House အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာ၊ Sudan ၊ Ukraine စတဲ့နိုင်ငံတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကမ္ဘာလူဦးရေထက်ဝက်လောက်မက်ဆန်တာတွေပေးကြမဲ့ရွေးကောက်ပွဲတွေဟာကမ္ဘာလွတ်လပ်မှုကိုအဆုံးဖြတ်ပေးဖို့အရေးပါတယ်လို့ Freedom House ရဲ့ကမ္ဘာလွတ်လပ်မှုဆိုင်ရာ2024ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အရှိတောင်အာရှဒေသတွေကမြန်မာနိုင်ငံအပါအဝင်ရွေးကောက်တင်မြောက်ခံထားရတဲ့အစိုးရတွေကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းထားတဲ့နိုင်ငံတွေမှာတော့2023ခုနှစ်အတွင်းမှာလွတ်လပ်မှုတွေဟာဆက်လက်ဆုပ်ယုပ်လာခဲ့တယ်လို့အစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာလူပေါင်း 2,000 ခွဲကျော်ကိုဖမ်းဆီးခဲ့ပြီးဂရုပေးထားတဲ့အတိုင်းရွေးကောက်ပွဲကိုလည်းကျင်းပမပေးတဲ့စစ်တပ်ဟာမြေလံမီးရှို့တဲ့နှီးကိုတုံးနေတယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာပြောထားပါတယ်။အချင်းပြက်လက်စားတဲ့စစ်ကောင်ဆောင်တွေဟာရာဇဝတ်ဂိုင်းတွေရဲ့လှုပ်ရှားမှုတွေကိုလည်းခွင့်ပြုထားတယ်လို့အစီရင်ခံစာကပြောပါတယ်။လူကုန်ကူးမှုတွေလုပ်နေတဲ့အဲ့ဒီရာဇဝတ်ဂိုင်းတွေရဲ့ဆောင်ရွက်မှုတွေဟာမြန်မာနိုင်ငံထဲမှာသာမကမဲခေါင်မြေဝန်းဒေသတစ်လျှောက်အထိကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့ကမ္ဘာတဝန်းလူ့အခွင့်အရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုမြင့်တင်ဆောင်ရွက်နေတဲ့တပ်သည့်ပညာရှင်များအဖွဲ့ Freedom House ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာပြောကြားထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုထိုင်းနဲ့တောင်ကိုရီးယားရေတပ်တွေပါဝင်တဲ့ပူရဲကန်တက်စီးရေးလက်ကျင့်မှုကိုထိုင်းနိုင်ငံရဲ့ကမ်းခြေတစ်ခုမှာဒီကနေ့ကျင်းပပြုလုပ်ခဲ့ပါတယ်။ဒါကတော့နှစ်စဉ်ကျင်းပတဲ့ Cobra Go ရွှေမွေဟောက်စီးရေးလက်ကျင့်မှုရဲ့တစိမ့်တစ်ပိုင်းလည်းဖြစ်ပါတယ်။ရန်သူတပ်ဖွဲ့တွေရှိနေတဲ့ကမ်းခြေကိုတိုက်ခိုက်သိမ်းယူတဲ့ပုံစံမျိုးနဲ့သူတို့စီးရေးလက်ကျင့်နေကြတာပါ။ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်ကနေမိုင်းတရာကျော်ဝေးတဲ့ထိုင်းနိုင်ငံချွန်ပူရီခရိုင်ထဲကဟက်ယောင်ခန့်ကြီးမှာအမေရိကန်ပြည်ထောင်စုထိုင်းတောင်ကိုရီးယားသုံးနိုင်ငံကမရင်းတပ်ဖွဲ့တွေဝင်းရံပိတ်ဆို့တိုက်ခိုက်တဲ့ရေတပ်ဖွဲ့တွေနဲ့အနိုင်ပြန်ချက်လည်ရင်တွေပါပါဝင်ပြီးတော့လေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။ထိုင်းမရင်းတပ်ဖွဲ့တွေကရှေ့တန်းကနေဥဆောင်ပြီးတော့တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကနောက်ကနေလိုက်ပါပြီးတော့တိုက်ခိုက်တဲ့ပုံဖော်ခဲ့ကြတာပါ။ဒီစီးရေးလေ့ကျင့်မှုကတော့အရေးကြီးဆုံးမှာလက်တွေ့အခြေအနေကြုံလာရတဲ့အချိန်မှာဒီနိုင်ငံတွေကြားမှာအတူလက်တွဲပြီးတော့တုံ့ပြန်နိုင်မဲ့စီးရေးဆက်ဆံရေးတရက်အသင့်တည်ဆောက်ထားနိုင်မှုအတွက်ဖြစ်ပါတယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးခရစ်စတိုဘာစတုန်းကပြောပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာဒီနှစ်ပေါင်း30ကျော်အင်္ဂလိပ်ခမာနှစ်ဘာသာနဲ့ထုတ်ဝေလာခဲ့တဲ့ Phnom Penh Post သတင်းစာကိုဒီလကုံကစပြီးတော့ထုတ်ဝေမှုရပ်ဆိုင်းတော့မယ်လို့ကြေညာလိုက်ပါတယ်။ဝယ်ယူဖတ်ရှုသူတွေနေလာပြီးတော့ဝင်ငွေနေလာတာအစုရှယ်ယာသမားတွေအနေနဲ့ဆက်လက်ပြီးတော့အရှုံးမခံနိုင်တာကြောင့်လုပ်ငန်းတွေရပ်ရမယ့်အခြေအနေဆောက်ရောက်တာဖြစ်တယ်လို့ဒီသတင်းစာတိုက်ကပြောပါတယ်။ဝန်ကြီးချုပ်ဟောင်းဟွန်ဆန်လက်ထက်လွန်ခဲ့တဲ့7လောက်ကစလို့အတိုက်ခံနိုင်ငံရေးသမားတွေကိုအစိုးရကဖိနှိပ်လာနေတဲ့ကမ္ဘောဒီးယားနိုင်ငံမှာသတင်းလွတ်လပ်ခွင့်ဆိုင်ရာနောက်ထပ်ဆူယောက်မှုတစ်ခုလည်းဖြစ်ပါတယ်။ကုမ္ပဏီရဲ့ဗန်ဒါရိတ်အခက်ခဲတွေကိုဖြေရှင်းထားရအောင်အစုရှယ်ယာရှင်တွေကနှီးမျိုးစုံစ조사ထည့်ဝင်ခဲ့ပေမဲ့ဘလို့မှဆက်ရက်မတည်နိုင်တော့တဲ့အတွက်စိတ်မကောင်းစွာနဲ့ပဲရပ်ဖို့ဆုံးဖြတ်ရရလို့ဒါဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့သတင်းစာထဲမှာအတိအပေးကြေညာပါတယ်။ Phnom Penh Post သတင်းစာကို American နိုင်ငံသား Michael Hayes နဲ့ Kathleen O'Caffey တို့က1962ခုနှစ်မှာသူတို့ပိုင်ငွေ American Dollar 5000နဲ့မှတ်တည်ခဲ့ကြတာပါ။ Phnom Penh Post သတင်းစာတိုက်ကိုနောက်ပိုင်းပူးတွဲပိုင်ဆိုင်ခဲ့သူ Australia နိုင်ငံသား Ross Dangley ဟာတက်ဂရစ်2000မှာမြန်မာနိုင်ငံမှာ Myanmar Times သတင်းစာကိုထုတ်ဝေခဲ့ပါတယ်ရှင်။
မကြသေးခင်လပိုင်းတွေအတွင်းကစံစည်းတွေအစမတန်တက်သွားတဲ့အတွက်လူတွေအော်အော်တောင်းနေဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာတော့ဒီလာတဲ့ရမနယ်ဥပုပ်လမတိုင်ခင်မှာဈေးကွက်ပြန်လဲထိန်းချုပ်နိုင်တဲ့အခြေအနေရောက်မယ်လို့မျှော်လင့်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံစံနဲ့စားသောက်ကုန်ရောင်းဝယ်ဖြန့်ဖြူးရေးကုမ္ပဏီကြီးဖြစ်တဲ့ Bulog ကခန့်မှန်းပါတယ်။မြန်မာနိုင်ငံအပါအဝင်ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊အိန္ဒိယစတဲ့စံတင်ပို့တဲ့နိုင်ငံတွေကိုချဉ်ကပ်ပြီးတော့စံတန်ချိန်တသန်းနှစ်သိန်းမှယူဖို့ဂရုကဝတ်ရယူထားကြောင်းကိုလည်း Bullet Company အကြီးအကဲကပြောပါတယ်ရှင်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံရဲ့လွှတ်တော်မှာတော့မြန်မာအရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုထိုင်းအာဏာပိုင်အနေနဲ့မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိတဲ့သူတွေဦးဆောင်ပြီးတော့မတ်လ2ရက်နေ့နဲ့မတ်လ3ရက်နေ့နှစ်ရက်တာကျင်းပမှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်မဲ့သူလည်းဖြစ်ထိုင်းနိုင်ငံမှာအနှစ်30ကျော်နေထိုင်ပြီးတော့မြန်မာအရေးဦးဆောင်လှုပ်ရှားနေသူထိုင်းမြန်မာမဟာမိတ်ဖောင်ဒေးရှင်းဒါရိုက်တာဦးမြင့်ဝေကိုမတ်ညိုညိုလွင်ကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းပြီးတော့တင်ပြထားပါတယ်
ကုလသမဂ္ဂဆိုင်ရာအမြင့်ရန်ကိုယ်စားလှယ်မြမသံမကြီးဦးကျော်မိုးထွန်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အပြင်နိုင်ငံတကာကိုယ်စားလှယ်တွေပထမဆုံးပါဝင်တဲ့မြမအရေးဆွေးနွေးပွဲကိုဘန်ကောက်မြို့ထိုင်းပါလီမန်ထဲမှာကျင်းပမှာဖြစ်ပါတယ် အာဏာသိမ်းပြီးသုံးတဲ့အကြာဆွေးနွေးပွဲကိုမြန်မာဒီမိုကရေစီရေးကိုဦးတည်မှုနဲ့အဲ့ဒီကနေထိုင်းနိုင်ငံသားတလျှောက်လုံခြုံရေးတည်ရောက်မှုတွေအပေါ်ထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရီအမျိုးသားလုံခြုံရေးကော်မတီနေသားတာဝန်ခံရန့်စီမန်ထင်ရှားလာတဲ့ Move Forward Party အမတ်ဖီတာဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံဟောင်းရှောင်းတာနော်အပါအဝင်နိုင်ငံတကာတန်တမန်တွေဆွေးနွေးကြမှာပါဒီတွဲဆောင်ပွဲကမြမအရေးအတွက်အပေါင်းလက္ခဏာဆောင်တဲ့လောရက်တစ်ခုဖြစ်တယ်လို့တွဲဆောင်ပွဲတက်ရောက်မဲ့မြမအရေးလှုပ်ရှားသူဦးမြင့်ဝေကပြောပါတယ
်အခုကတော့ဒါကျွန်တော်တို့မြေဥတော်လိုင်းရေးနဲ့ဒီရပေါ်ပေါက်တဲ့အစိုးရအတိမပြုခံရတာပေါ့နော်အဲ့အတွက်ကျွန်တော်တို့အပေါင်းလက္ခဏာဆင့်တစ်ခုပေါ့နောက်တက်လည်းထပ်ပြီးတော့ကျွန်တော်တို့ပြောရေးဆိုခွင့်နေရလာမှာပေါ့အခုကတော့အခုဒီခန္ဓာအစီအစဉ်ရဆင်မနာကနေပေါ်ပေါက်တဲ့လူမှုဆက်ဆံရေးတွေကနေကျွန်တော်တို့လူတော်လိုင်းရဲ့ဥဆောင်တဲ့အပိုင်းကအလုံသမားဆိုအလုံသမားနဲ့ပေါ့ပညာရေးဆိုရင်ပညာရေးပေါ့နော်အဲ့တော့အဲ့လိုဘဝတွေဆက်ဆံနိုင်လာရင်ကျွန်တော်ထိုင်းတဲ့ဟိုဘလို့မနဲ့မဆိုရောက်လာမဲ့လူတွေရဲ့လူမျိုးရေးစီးပွားရေးပညာရေးကလေးသူငယ်တွေရေးအားလုံးကကျွန်တော်တို့တိုးတက်အောင်ထိန်းချုပ်သွားလို့ရတာပေါ့နော်အဲ့တော့အပေါင်းလက္ခဏာဆောင်တဲ့ဟိုပါပါ
အခုလိုတွေ့ဆုံမှုအခမ်းအနားဖြစ်လာရတာကနှွေဦးတော်လန်ရေးအပေါ်မြန်မာလူထုထောက်ခံမှုကအားကောင်းလွန်းလာကြောင်းဖြစ်တယ်လို့တော့ဦးမြင့်ဝေကသုံးသပ်ပါတယ
်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတရားဝင်က၄သန်းလောက်ကျော်ကျော်ရှိတော့လား။နောက်အဲ့တရားဝင်မြန်မာနိုင်ငံသားတွေကလည်းအခုတော်လန်ရေးမှာအများကြီးပတ်မှုတဲ့အဓိကထောက်ခံသူတွေကိုနှွေဦးတော်လန်ရေးမှာ NUG ကပြည်သူတွေရဲ့တခဲနဲ့ထောက်ခံမှုရတဲ့အတွေ့ထိုင်းဘက်ကနောက်ဆုံးအဆင့်မှာသူစာပြီးစဉ်းစားတော့နောက်ပြီးတော့သူတိုင်းရဲ့နေချားနဲ့သူဆက်ဆက်နေတော့သူ့မှာလည်းလုံညုံရေးစီးပွားရေးအကုန်လုံးထိခိုက်တယ်အကျိုးမြတ်လည်းရှိတယ်ထိခိုက်မှုတွေလည်းရှိတယ်အဲအဲ့ဒီခါကျတော့သူကဒါကိုစဉ်းစားပြီးတဲ့အတွက်ဒါကျွန်တော်တို့ကရှင်းရှင်းပြောရအောင်တော့ဟိုဥကြုံမိုးထွန်းတာမတ်ကြီးနဲ့ဒီတော့ဇင်မအောင်ငန်ကြီးဝင်ကြီးကြောင့် NUG ကြောင့်ရေးဆိုတာတဲ့နောက်ခံလူလူရဲ့ခြေနေပေါ့လူလူအောက်ကံမှုကအရန်များလုံးနဲ့ပြည်တွင်းမှာရောပြည်ပမှာသူတင်တိုင်းမှာရှိတဲ့လူတွေအကုန်လုံးတော့ကနေကြောက်လို့ဒါဆော့ပြီးနေရသူတို့ကတိုင်းမြင်လို့ဒါသူတို့လုံးဝမချင်းလဲတာရှိတယ်အဲ့တော့ဒါဒီကြောင့်ထိုင်းကတည်ပြီးစဉ်းစားတယ်လို့ကျွန်တော်ထင်ပါတယ
် Wonderful to have you here we celebrate 190 years of diplomatic relations between Thailand and the United States
ဒီဆွေးနွေးပွဲဟာထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတိုနီဘလင်ကင်တို့ဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာခဲ့တာလည်းဖြစ်ပါရဲ့ရှင်။ကျွန်မညညိုလွင်ပ
ါ
။ဒါကတော့ဦးမြင့်ဝေကိုမညညိုလွင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။သောရရှင်များရှင်ဒီဆွေးနွေးပွဲမှာတော့လက်ရှိထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဖာဟီထာနုကွန်ကိုရိုင်းတက်ရောက်ဖို့စီစဉ်ထားပေမဲ့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတဲ့နောက်ဆုံးရသတင်းတွေအရာကတော့သူတက်ရောက်ဖို့မရှိဘူးလို့သိရပါတယ်ရှင်အခုဆက်ပြီးတော့မုံရွာဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါတယ်မုံရွာမြို့ကြောက်စစ်ပုံအမြောက်တက်ဝင်းကျင်မှာရှိတဲ့ကျေးရွာတွေမိရှုခံနေရပြီးတော့ရွာသူရွာသားတွေထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လိုက်ပစ်နေတာကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ
်စကိုင်းတိုင်းမုံရွာမြို့နယ်မှာရှိတဲ့ကျောက်စစ်ပုံအမြောက်တက်ပတ်ချာလေကကြေးရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးတရွာဝင်တရွာထွက်မိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။မင်းတဲ့ကြေးရွာကနေမင်းညနေကထွက်လာတဲ့စစ်ကောင်စီအဖွဲ့ဝင်တွေဟာဒီကနေ့မနေ့အစောပိုင်းမှာခိုးတန်းကြေးရွာထဲဝင်ရောက်ပြီးဒေသခံတွေတချို့ကိုမိရှို့နေတယ်လို့ဒေသကာကွယ်ရဲဘော်တို့ကပြောပါတယ်
။ခိုးတန်းရဲ့အခြေအနေကတော့လည်းကြည့်တော့အမမကအဒီမကြီးပဲလေးရောက်။ခုလည်းကြည့်တော့အဲ့တော့မှဟိုနည်းနည်းဟိုအခြေအနေကဟိုမနေသေးလို့ပါကျွန်တော်အဲ့တော့အတီးတီးရောက်လို့နေရတဲ့အခြေအနေလို့ပါ။ရောက်တာတော့ဟုတ်တယ်မိရှို့ရတယ်ဟုတ်တယ်ဟာဟုတ်တယ်။ဒါတော့ကျင်းတော့ဟို400ပြောင်း500ပြောင်းတော့ရှိပြီလားမိရှို့တာလေ။၃မိုင်ပတ်ချလဲလောက်ဒီမှာပတ်ချလဲလားအဲ့လောက်ကိုမိရှို့နေရတယ်သိရတ
ယ်။ရွာရဲ့မလန်းမကန်းကနေအခြေအနေကိုစောင့်ကြည့်နေရပြီးမီးလောင်ပျက်စီးမှုကိုတော့အတိအကျမသိနိုင်သေးဘူးလို့ပြောပါရယ်။ရွာထဲမှာတော့ဒီကနေ့နေ့လဲအချိန်အထိစစ်ကောင်စီအဖွဲ့ဝင်တွေရှိနေတော့မယ်လို့ပြောပါရယ်။ရေကန်စုကြီးရွာရဲ့ဖေဖော်ဝါရီလ28ရက်ပြီးခဲ့တဲ့ပုံထုံးညကလက်နက်ကြီးထိမှန်လို့အရတား9ဦးဒဏ်ရာရခဲ့တဲ့အကြောင်းလဲပြောပါရယ်။ဒီက
နေ့ဒေသခံတွေတော့ဟိုပါတော့လက်နက်ကြီးနဲ့ရဲနဲ့စစ်ကြောင်းထုတ်တဲ့မိချိုလိုက်တော့အဲလွတ်အောင်ခဲ့ရအောင်တော့စီမင်းဆောင်နေပါဘူး။လည်းလည်းဒီကြောက်တဲ့ချိန်ကတော့ဟိုမိညာကတော့ရေကန်ကြီးရောလည်းလည်းကြီးကြတာတော့9ယောက်ဖြစ်ရပေါ့နော်9ယောက်လောက်ကတော့စိုးရရတယ်လို့သိရတယ်ကြာဟုတ်
ခြေရွာတွေကဒေသခံတွေတချို့မိရှုဖြက်စီးခံရတာလက်နက်ကြီးနဲ့ပစ်ခတ်လို့တိတ်ဆုံးထိခိုက်တာတွေရှိတယ်လို့မုံရွာမြို့ပေါ်မှာလည်းအစ်စ်အစ်အတားစီတွေပုံမှန်တိုင်းဆက်ပြီးရှိနေတယ်လို့မုံရွာမြို့ကတူကလည်းပြောပါတယ်
ဒီလိုအခြေအနေကတော့ဖန်နာစီကတွေလည်းရှိတယ်လေ။ကျင်းကားတွေလည်းရှိတယ်။ကျွန်တော်တို့သိပြီးမရှိတော့ဘူး
။မုံရွာမြို့မှာဒေသတွင်းတော်လိုင်းရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားအပြန်အလှန်ထိတိတိုက်ပွဲတွေမရှိပေမဲ့ကျေးရွာတွေထဲလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသာထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ထိတွေ့တိုက်ပွဲမရှိပေမဲ့လို့လည်းလက်နက်ကြီးကြားရောက်မှကိုစိုးရိမ်ပူပန်တာကြောင့်ထွက်ပြေးတင်းရှောင်နေကြရပြီးတချို့ကတော့နေအိမ်မီးရှို့ဖျက်ဆီးခံရလို့ပြန်စရာနေအိမ်မရှိဖြစ်နေတာတွေလည်းရှိပါတယ်ရှင်
။ဒါကတော့မုံရွာမြို့ကြောက်စစ်ပုံအမြောက်တက်ဝင်းကျင်မှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီတပ်ကမီးနဲ့လိုက်ရှို့နေတဲ့အတွက်ရွာသူရွာသားတွေထွက်ပြေးနေရတဲ့အခြေအနေမခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့မနက်ပိုင်းကနေစလို့ကချင်တပြည်နယ်လုံးနီးပါးဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရဲ့မြို့တော်မြကြီးနားအပါအဝင်ကချင်ပြည်နယ်ကမြို့အားလုံးနီးပါးဒီကနေ့နေ့ကင်းပိုင်းကနေစတင်လို့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်သွားပါတယ်။လောလောဆယ်ဖားကတ်နဲ့မန်စီမြို့ဘက်တွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေအခုလိုပြတ်တောက်သွားတဲ့အချိန်မှာလူခွေချိုးဖောက်မှုတွေဖြစ်ပွားမှာကိုလည်းစိုးရိမ်နေကြပါတယ်။လက်တလောကချင်ပြည်နယ်အတွင်းဆက်သွယ်ရေးပြတ်တောက်နေတဲ့အခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းတင်ပြပေးထားပါတယ်။
ယခုခေါ်ဆိုသောဖုန်းမှာဆက်သိထားပါတယ်ရှင်။ The number you have dialed is switched off. ဒီနေ့ခေါ်ဆိုသောတယ်လီဖုန်းမှာဆက်သိထားပါတယ်ရှင်။ Sorry, the number you have dialed is power off.
ဒါကတော့ကချင်ပြည်နယ်မြို့တော်မြကျင်းနားအပါအဝင်မြို့ကြီးတော်တော်များများကို VOA ကဖုန်းခေါ်ဆိုချိန်မှာပြန်ကြားလာတဲ့အတန်ပဲဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းတယ်လီဖုန်းလိုင်းတွေဒီကနေ့နေ့ကင်းကစတင်ပြီးပြတ်တောက်နေသလိုအင်တာနက်လိုင်းတွေလည်းပြတ်တောက်နေတာပါ။လက်ရှိကချင်ပြည်နယ်အတွင်းဆက်သွယ်ရေးအခြေအနေကိုတရုတ်မြန်မာနယ်စပ်ရောက်ကချင်စာနယ်ဇင်းသမားတို့ကအခုလိုပြောပြပါဗျ
။ဒီနေ့မနေ့ပေါ်တော့အစိုးပိုင်းမှာတော့မြကျင်းနားမှာရှိတဲ့တင်ငင်းချင်းတွေနဲ့စကားပြောလို့ရတယ်။ line လေးနဲ့ပေါ်တော့စရတ်နိုင်ရောက်စီအင်တာနက်လိုင်းနဲ့ရတယ်ပေါ့။အဲ့နောက်ပိုင်းမှာ line အလုံးဝမရတော့ဖုန်းခေါ်လည်းမရတော့ပုံပေါ်ပဲမှာလည်းခေါ်တယ်။ဖကန်ဒီတက်ပို့ဖြစ်နေတဲ့ဖကန်ဒီတော့ခံပဲမှာလည်းလုံးအလုံးဝပြတ်သွားရေပေါ့။အခုပြင်းလို့ဘာလို့ပဲမလဲပြက်သွားပြီတော်တော်များများပါဘောတော့စီပြီးတဲ့တော်တော်များများပြက်တယ်ပေါ့ခါတိုင်းတော့ဖက်ကမှပြက်တယ်ပေါ့ဟိုတော့ငါလည်းမကြည့်တော့ဘာလို့ပဲမလဲ wifi line တွေပြက်တယ်အဲမဲ့ internet line တွေလာတော့ပေါ့အဲမဲ့ delay ကြီးမြို့အများကြီးပါပေါ့ဆက်သွယ်ရေးခါတိုင်းပြက်တာတော့ဒါပတ်သမားဆုံးဝေးခြင်းနဲ့တော်တော်များများပြက်နေတဲ့အခြေအနေဟုတ်တယ်ပေါ့
ကချင်ပြည်နယ်တစ်ခုလုံးလိုအဆက်အသွယ်တွေပြတ်တောက်တာနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာမသိရသေးကြောင်းလဲသူကအခုလိုဆက်ပြောပါတယ
်အဲဘလူးစပြက်တယ်လေးစင်ပါတော့ဒီစားတော့ကျွန်တော်လည်းမသိဘူးပေါ့နော်ဟိုတို့တော့မကြည့်တော့ပျက်တာတော့ဒီစကိုင်းတက်မှာတိုက်ပွဲဖြစ်လို့သူတို့ fiber ရှုလေးချီတော့ပျက်တယ်လို့ပြောတော့ပေါ့ဒီမှာအခုအချိန်တွေကဘာကြောင့်အဲ့လိုမျိုးဖြစ်နေဆိုတော့မသိရသေးဘူးဖြစ်နေပြုံးနေဖြစ်သွားဆိုတော့ဘဘကစစ်တွေရေးအဖွဲ့ကြီးတွေလည်းစစ်တွေလို့လည်းမရဘူးပေါ့နော်အဲ့လိုမျိုးဘာကြောင့်လဲဆိုတော့မသိနိုင်ဘူးဖြစ
်အိန္ဒိယနိုင်ငံအခြေဆိုင် KHRW ခေါ်ကချင်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုချက်ကတော့ကချင်ပြည်နယ်ကမြို့အတော်များများကိုဆက်သွယ်လို့မရကြအောင်အခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဆက်သွယ်တော့ဟိုဖုန်းလိုင်းရောဒီအင်တာနက်ရောဒီလိုခုပါဟိုဆက်ပြလိုက်တော့ပြောပါဒီနေ့ဟိုဆက်တာကြီးပုံကြီးမှာပေါ့နော်ဆက်သွယ်လို့မရတော့ဆိုအခုကျွန်တော်တို့ကဒီဟာမြစ်ချင်းနာဝဲမော်ပေါ့နော်ဒီတဲ့ချမ်းကိုဆက်သွယ်တော့မရတော့ဘူးလုံးလုံးမရတော့အခုကဒီမြို့နယ်ဒီအလုံးကြီးပါပေါ့နော်ဆရာကချင်ပြည်နယ်ဒီအလုံးကြီးပါပြတ်ခတ်ပြအခုကျွန်တော်တို့ဘယ်သူမှဆက်သွယ်လို့မရသေးဘူးပြအခုချိန်ကြီး
ဒီလိုတပြည်နယ်လုံးအဆက်အသွယ်ပြတ်တောက်နေချိန်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်လာမှာကိုစိုးရင်ကြောင်းလဲသူကဆက်ပြောပါတယ
်အခုအင်တာနက်လည်းမရအချိန်တွေပါဖြစ်နေမှာလည်းမကြည့်တော့ဘူးเนาะအခုလဲဆိုတော့ကျွန်တော်တို့ဒီပြည်သူလူထုတွေကတော့ဘာဖြစ်နေမှာတော့မကြည့်တော့ဘူးเนาะဒါဆိုတော့ကျွန်တော်တို့အနေနဲ့တော့ဒီလူခွင့်ရေးဒီပြည်သူတွေကတော့လူခွင့်ရေးဒီအကြီးကြီးမားမားတွေချိုးဖောက်ခံရမှာကိုဒီလိုမျိုးစိုးရင်တော့အဓိကတော့ဒီကချင်ပြည်နယ်ဒီလုံးကိုပြည်လိုက်ဆိုတော့သူတို့ကတော့ဒီပြည်သူတွေကိုဒီတက်တာဆိုဆောင်ဖို့ပေါ့နော်ဒီဟာကိုပဲသူတို့ကတော့ဒီကတက်ကက်ပုံမှာလုတ်လာရတော့မြန်မာပြည်ဟုတ်သူရင်တော့ပေါ့နော်ဆရာဟုတ
်ဒီရဲ့ပိုင်းမှာတော့ဖားကန့်မန်စီနဲ့ဟိုပင်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KNA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာပါကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမြို့နယ်တချို့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ဘူးသလိုဒီဇင်ဘာလအတွင်းမှာတော့မြစ်ကြီးနားမြို့မှာတပတ်နီးပါးကြာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ပါတယ်စကိုင်းတိုင်းအတွင်းစီးအတင်မှမူမြန်မာနေတဲ့ကောလင်းနဲ့ပင်လယ်ဘူးဒေတာအပါအဝင်တချို့ဒေတာတွေမှာလည်းတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကိုနှစ်နဲ့ချီပြီးပိတ်ပင်ထားတာမျိုးတွေရှိနေတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်မြေကြီးနားမြို့အပါအဝင်ကချင်ပြည်နယ်အတွင်းကမြို့အလုံးကြီးပါဒီကနေ့နေကင်းပိုင်းကနေစလို့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတဲ့ပုံမှာလူခွေချိုးဖောက်မှုတွေဖြစ်မှာကိုစိုးရိမ်နေကြတဲ့အခြေအနေကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာပညာတတ်လူငယ်မျိုးဆက်မပြောက်အောင်အမေရိကန်အကူအညီထောက်ပံ့မဲ့အစီအစဉ်သစ်အကြောင်းကိုတင်ပြပေးကြပါတယ်အနာဂတ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့ပညာရည်တွေတင်ကြားနိုင်မှုမြန်မာကျောင်းသူကျောင်းသားထောင်နဲ့ချီအတွက်ပညာတော်သင်စုပေးရမယ့်အစီအစဉ်သစ်နဲ့ပတ်သက်လို့ USAID နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဖေဖော်ဝါရီလ29ရက်နေ့ကကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာပညာတတ်လူငယ်မျိုးဆက်ပျောက်ဆုံးသွားတာမျိုးမဖြစ်အောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့ကူညီထောက်ပံ့ပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကနေကိုအောင်အောင်သတင်းပေးပို့ထားပါတယ
် Diversity and Inclusion Scholarship မတူကွဲပြားခြင်းနဲ့အားလုံးပါဝင်နိုင်တဲ့ပညာတော်သင်စုကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ကနေပြီးတော့ကြေညာလိုက်ပါတယ်ဒီပညာတော်သင်စုကိုမြန်မာကျောင်းသူကျောင်းသားတထောင်ကျော်ရရှိမှာဖြစ်ပါတယ
်ဘန်ကောက်မြို့ Jim Thompson Art Center မှာကျင်းပတဲ့ပညာတော်သင်စုနဲ့ပတ်သက်ပြီးမိတ်ဆက်ကြေညာတဲ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးအကြီးအကဲ Susan Stevenson လည်းတက်ရောက်ပါတယ
် Rememberthe difficulties at the university
1990ခုနှစ်ကာလတွေကတက္ကသိုလ်ကျောင်းတွေရဲ့အခြေအနေကိုပြန်အမှတ်ရမိစေပါတယ်။ကျောင်းသားတွေဟာဘွဲရဖို့ဆယ်စုနှစ်နဲ့ချီအချိန်ကြာမြင့်ခဲ့ပါတယ်။ထောက်ကူပြုပေးတာမျိုးမရှိဘူးဆိုရင်မြန်မာနိုင်ငံအနေနဲ့လူငယ်မျိုးဆက်တစ်တည်းရဲ့ပျောက်ဆုံးလို့မဲ့အနေကိုလည်းရင်ဆိုင်နေရတာပါ။
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကောင့်တွေပေါ်ရမှာလိုအပ်တဲ့ပညာရေးအတွက်၄နှစ် Bachelor Degree, Master Degree နဲ့ PhD ဘွဲ့တွေအပြင် Certificate အသိမှတ်ပြုလက်မှတ်နဲ့ Diploma အစီအစဉ်တော်တော်များများအတွက်လည်းပညာတော်သင်စုလျှောက်ထားနိုင်ပါတယ်။အသက်25နှစ်အောက်လူငယ်45ရာခိုင်နှုန်းရှိနေတဲ့မြန်မာနိုင်ငံမှာအခက်အခဲမျိုးစုံအကြားပညာသင်ကြားဖို့အခက်တွေ့နေရတဲ့အခြေအနေတွေကြောင့် American ပြည်ထောင်စုအနေနဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတာဖြစ်တဲ့အကြောင်းလဲအခုလိုပြောကြားပါရစေ
What we want is to make sure that they have those opportunities
သူတို့တက်ဆွမ်းသမျှအကောင်းဆုံးကြိုးစားပြီးသူတို့ရဲ့အနာဂတ်အတွက်ပါမဟုတ်ပဲမြန်မာနိုင်ငံရဲ့အနာဂတ်အတွက်အဆင့်မြင့်ပညာရေးကိုဆက်လက်သင်ကြားနိုင်ခွင့်ရဖို့ဆောင်ရွက်ပေးသွားမှာပါမတူကွဲပြားမှုနဲ့အလုံးပါဝင်ခွင့်ရှိတဲ့ပညာတော်သင်စုအစီအစဉ်ဟာအမေရိကန်ပြည်ထောင်စုအနေနဲ့တနည်းတစ်လမ်းအဖြစ်အထောက်ခံပေးတာဖြစ်ပါတယ
် DISP မတူကွဲပြားမှုနဲ့အလုံးပါဝင်ခွင့်ရှိသောပညာတော်သင်စုရရှိသူတွေဟာထိုင်းနိုင်ငံနဲ့အာရှဒေသတွေနိုင်ငံတွေဖြစ်တဲ့ကမ်ဘောဒီးယား၊အိန္ဒိယ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေအပြင်အမေရိကန်ပြည်ထောင်စုအရီဇိုနာတက်ကတိုရဲ့အွန်လိုင်းစနစ်ကနေလည်းပညာသင်ကြားခွင့်ရရှိမှာပါUSA အနေနဲ့အခုပညာတော်သင်စုအပြင်မြန်မာကျောင်းသူကျောင်းသားရာခိုင်နှုန်းကိုလင်ကွန်ပညာတော်သင်စုလဲပေးအပ်ခဲ့ပါတယ်။လူငယ်မျိုးဆက်တွေအနေနဲ့ပညာသင်ကြားခွင့်ရဖို့အရေးကြီးကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA အာရှရေးရာလက်ထောက်အုပ်ချုပ်ရေးမှူးမိုက်ကယ်ရှေဖာကအခုလိုပြောကြားပါတယ်။
We know that higher education
အသိပညာအတတ်ပညာရရှိမဲ့အစင်းမြင့်ပညာသင်ကြားခွင့်ရမှသာကျောင်းသားတွေအနေနဲ့နိုင်ငံတည်ဆောက်ရမှာအသုံးဝင်တဲ့စွမ်းကျင်တဲ့ပညာရှင်တွေဖြစ်လာမယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ
် DISP ပညာသင်စုအစီအစဉ်ဟာဒေတာတွင်အစင်းမြင့်ပညာရေးကဏ္ဍနဲ့ပတ်သက်လို့မဟာဗျူဟာမြောက်ယင်းနှိမ့်ညွတ်မှုဖြစ်ကြောင်းလဲရှေဖာကပြောဆိုပါတယ်ဒါအပြင်အခုလိုအစီအစဉ်ဟာပညာရေးနဲ့ပတ်သက်ပြီးအလေးထားတဲ့ American ပြည်ထောင်စုရဲ့တနိဋ္ဌာန်ချဆောင်ရွက်မှုကိုပြသလိုက်တာဖြစ်တယ်လို့မြန်မာနဲ့ကမ္ဘာတစ်လောကမှာကောင်းမွန်တဲ့အကျိုးဆက်တွေပေါ်ပေါက်လာဖို့အတွက်ဖြစ်တယ်လို့လည်း Michael Schiffer ကကြေညာချက်ထဲမှာပြောဆိုထားပါတယ်မြန်မာနိုင်ငံတွင်းနဲ့နေဆက်ဒေသကပညာတော်သင်စုလျှောက်ထားသူတွေကိုရွေးချယ်ရမှာနိုင်ငံအတွက်ဥဆောင်ဥရွက်ပါရီဆောင်ရွက်ခဲ့လဲဆိုတဲ့အပေါ်မူတည်ရွေးချယ်မှာဖြစ်တယ်လို့ပညာတော်သင်စုကနေကိုလူမှုအတိုင်းဝိုင်းအတွက်ဘလို့အကျိုးပြုနိုင်မလဲဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲရှင်းရှင်းလင်းလင်းသိရှိထားဖို့လိုအပ်ကြောင်း USA ကပြောဆိုထားပါတယ်ပညာသင်ကြားပြီးတဲ့အခါမှာလဲကိုဌာနေလူမှုအတိုင်းအဝန်ကြားပြန်သွားပြီးမတူကွဲပြားမှုတွေကိုဖြေရှင်းကျော်လွှားကအတူပူးပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းဖို့လဲလိုအပ်မှာဖြစ်ပါတယ်ခင်ဗျာ
ဒ ဒါကတော့မြန်မာနိုင်ငံမှာပညာတတ်လူငယ်မျိုးဆက်ပျောက်ဆုံးသွားတာမျိုးမဖြစ်အောင်လို့အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့ပေးသွားမယ့်အစီအစဉ်သစ်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကနေကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့ထုတ်လွှင့်ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်နေပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။တော်ရရှင်တွေအခုနားဆင်နေရတာကတော့ VOA American အတန်ရဲ့တောက်ကြညာပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်မတ်လ1ရက်နေ့တောက်ကြညပိုင်းဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီကစစ်မှုထမ်းဥပဒေကိုအမျိုးသမီးတွေကန့်ကွက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်အရွယ်ရောက်ပြီးတဲ့လူငယ်လူရွယ်တိုင်းမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေစတင်အသက်ဝင်ကြောင်းစစ်ကောင်စီက2024ခုနှစ်ဖေဖော်ဝါရီလထဲမှာကြေညာခဲ့သလိုတချို့နေရာဒေသတွေမှာတော့လူငယ်တွေအတင်းအာဓမစစ်သားစုဆောင်းခံနေရပါတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်မလုံခြုံမှုတွေပိုခံစားလာရပြီးတော့နေ့စဉ်စိုးရင်ကြောက်ကြနေရတယ်လို့လူငယ်တွေနဲ့သူတို့ရဲ့မိခင်တွေကပြောပြကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံသလိုဒီလိုမျိုးစစ်တပ်ထဲမှာစစ်မှုထမ်းမှုဆိုတာလည်းမဖြစ်နိုင်ဘူးလို့လူငယ်အမျိုးသမီးတွေကပြောပါတယ်စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့လူငယ်အမျိုးသမီးနဲ့မိခင်တချို့ရဲ့အမြင်တွေကိုစုစည်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ရွေရောက်သူလူငယ်လူရယ်တွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုလက်တွေ့အကောင့်ထဲဖော်မယ်လို့မြမစစ်ကောင်စီကအာဏာသိမ်းပြီး3နှစ်အကြာဖေဖော်ဝါရီလ10ရက်နေ့မှာကြေညာလိုက်တာပါဒီဥပဒေကအာဏာသိမ်းမှုကိုဆန့်ကျင်ခဲ့ကြတဲ့လူငယ်တွေအတွက်တော့ပိုးပြီးမခံမရနိုင်စရာချင်းချောက်မှုတစ်ခုဖြစ်လာခဲ့တယ်လို့လူငယ်အတော်များများက VOA ကိုပြောပါတယ်အနာသိမ့်ချိန်မှာဒုတိယနဲ့တက္ကသိုလ်တက်နေတဲ့ကျောင်းသူမဆုမေဇော်ကတော့အနာသိမ့်မှုနောက်ပိုင်း CDM လှုပ်ရှားမှုမှာပါဝင်ပြီးကျောင်းဆက်မတက်တော့ပဲတပိတ်မှောက်ခဲ့တယ်လို့အခုချိန်မှာလဲ CDM ကျောင်းသူတယောက်အနေနဲ့စစ်ကောင်စီစစ်တပ်ထဲမှာတော့ဘလို့မှအမှုမထမ်းနိုင်ဘူးလို့ပြောပါတယ်
။ကျမကိုစစ်မှုထမ်းမယ်လို့လာခေါ်လို့ရှိရင်ဘလူနီးနဲ့ပဲခေါ်ခေါ်မလိုက်နိုင်ပါဘူး။ကျမအလှကျမစစ်မှုထမ်းမယ်ဆိုတာသိရတယ်။ Energy လောက်ကပီဒီအက်ထဲဝင်ပို့ဆုံးပြတ်ထားပြီးသားပါစစ်ကောင်စီဘက်ကတက်ပြတ်နေပြီသားဆိုတော့သူကတယောက်ရဲနှစ်ယောက်ရဲရဲတလောက်ကိုခေါ်มาပဲကျမတို့ပြည်သူတွေကစစ်မှုထမ်းမှုခေါ်ရင်မလိုက်ပဲနေခြင်းအဖြစ်စစ်မှုထမ်းမနေရအောင်ကိုတုံ့ပြန်တင်နေလို့ထင်ပါတယ်ရှင
်လက်တော်ချင်းမိုင်တက်ကတူမှာနှီးပညာဘာသာရဲနဲ့ဒုတိယနှစ်တက်နေတဲ့ကျောင်းသူမမွန်းကတော့စစ်မှုထမ်းဥပဒေသတင်းကိုကြားကလေးကမောင်နှမတွေနဲ့မိသားစုတွေအတွက်စိတ်ပူပန်နေရပြီးသူကိုယ်တိုင်လည်းကျောင်းပြည့်လို့မြမပြည်ကိုပြန်တဲ့အခါစစ်မှုထမ်းရမယ့်အခြေအနေကြုံရမှာကိုမလိုလားဘူးလို့ပြောပါတယ
်သတင်းကိုတိတိကျကျချင်ရတော့ဟိုကိုယ့်အတွက်ဆိုတာဒီမိသားစုကိုပို့ပြီးစိတ်ပူရတာပေါ့နော်ဆိုတော့မိသားစုထဲမှာရှိတဲ့ဒီအကိုဝမ်းခွဲတွေအမဝမ်းခွဲတွေနောက်ဆုံးဦးလေးတွေပါတယ်ပို့ပြီးတော့စိတ်ပူရတာပေါ့သူတို့အတွက်အရင်စိတ်ပူပြီးတော့မှဟိုငါလဲထိုးလီ၎င်းမဲပြန်လို့မရဘူးဆိုတာမျိုးပေါ့နောက်ဘက်ကျတော့မခံကျင်စိတ်ပေါ့နော်ပို့ပြီးတော့မခံကျင်စိတ်လည်းဖြစ်တယ်ပေါ့ငါတို့တဖြည်းတွေးတိုးတဖြည်းဖြည်းဆန်းလာရေပေါ့အဲ့လိုပုံစံမျိုးခံစားရနောက်ဘက်ဒီသူတို့လောက်တဲ့အပေါ်မှာလဲဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးလေနော်ဒါကိုတိုင်းနှစ်တက်တဲ့ဟိုအစိုးရလည်းမဟုတ်ဘူးကိုသဘောကျတဲ့အစိုးရလည်းမဟုတ်တဲ့အတွက်ဒီလိုမျိုးတို့ကတို့ထုတ်ချင်တဲ့ဥပဒေတွေထုတ်ပြီးတို့လှုပ်ချင်တာလုပ်နေတဲ့အပေါ်မှာတော့လုံးဝကိုယာနှုံးပြီးကန့်ကွက်တာပေါ့နော
်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုလက်မခံနိုင်တာကတော့ဒီလိုလူငယ်တွေနဲ့မဟုတ်ပါဘူးမိဘတွေချားမှလည်းစစ်ကောင်စီကဒီဥပဒေကိုအသက်သွင်းပြီးတော့လူငယ်တွေကိုဖိအားပေးအသုံးချလာမှကိုစိုးရိမ်နေကြပါတယ်ဒီဥပဒေကြောင့်အရွယ်ရောက်နေပြီဖြစ်တဲ့သားသမီးတွေအတွက်နေစဉ်ပူပန်နေရတယ်လို့မိခင်တူဖြစ်တဲ့မအီးလေးကအခုလိုပြောပါတယ်
။အဲဒီတင်စထွက်တယ်လို့ကြားရရပေါ့နော်မိဘအကုန်လုံးကတော့အဲစိတ်ကတော်တော်ကိုမအေးနိုင်ဖြစ်သွားတာပေါ့နော်ကိုသားသမီးတွေဘလို့ဖြစ်မလဲဆိုတာမသိဘူးဆိုတော့လေအဓိကပုံမှန်တိုင်းစစ်ဥပဒေတဲကိုစစ်ဥပဒေကြာထမ်းလို့စစ်မှုထမ်းရဲဆိုရင် ပုံ မှန် စစ်တင်တဲ့ဆိုရင်ဒါမျိုးဆိုတာမိသားစုတွေအတွက်ကစိတ်တော့ပြဿနာမရှိဘူးပေါ့ရှင်ဒါပေမဲ့အခုလိုအခြေအနေမျိုးကြီးမှာတော့ကိုသားသမီးကိုဆွမှုထမ်းဆိုတာကြီးကတော့ဟိုစိတ်ထဲမှာစိတ်မချနိုင်ဘူးပေါ့နော်မဲ့စိတ်မအေးနိုင်ဘူးဖြစ်နေတာပေါ့အခုကတော့လေဟိုဥပဒေဆိုတာကသူတို့ဘယ်စက်ထဲကဥပဒေဖြစ်နေတော့
ဘလို့ရှောင်းရမှာဘလို့ရှောင်းမှန်းကုန်မသိဘူးဖြစ်နေတာပေါ့နော်အိမ်ထဲမှာလည်းဘလို့မှတ်ဖတ်ထားလို့မရဘူးလာခေါ်လို့ရှိရင်ဒိုက်သွားမှာလေအဲ့တဘောမျိုးဖြစ်တော့မိသားတွေကပို့ပြီးတော့စိတ်မအေးရအောင်ဖြစ်တာပေါ့နော်ဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်ကြောင်းစစ်ကောင်စီကကြေညာလိုက်တဲ့စစ်မှုထမ်းဥပဒေမှာတော့အသက် 16နှစ်ကနေ35နှစ်အထိအမျိုးသားအသက် 16နှစ်ကနေ35နှစ်အထိအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းကြမှာပါ တမက်အရွယ်ကိုရောက်တဲ့နိုင်ငံသားတိုင်းကိုနှစ်ဆက်လေးလထက်မပိုတဲ့ကာလအပိုင်းခြားအတွက်စစ်မှုထမ်းဖို့စင်ခေါ်နိုင်ပြီးကျွမ်းကျင်သူတွေဆိုရင်တော့36လထက်မပိုတဲ့ကာလအပိုင်းခြားမှာစင်ခေါ်နိုင်တဲ့အကြောင်းနဲ့အရေးပေါ်အခြေအနေဖြစ်လာတဲ့အခါမှာတော့စစ်မှုထမ်းကာလကို9နှစ်အထိတိုးမြှင့်တတ်မှတ်နိုင်တယ်လို့ဖော်ပြထားပါတယ်ဒီလိုအရွယ်ရောက်သူတွေမဖြစ်မနေစစ်မှုထမ်းရတဲ့ဥပဒေကိုကျ ပေးလှုပ်ဆောင်တာကိုလူတွေကလက်မခံနိုင်ကြတာလို့မမွန်းကပြောပါတယ်
။သူတို့ကစစ်မှုထမ်းခေါ်ရဆိုတာသူများနိုင်ငံလူမျိုးဟိုကောင်းကောင်းမွန်မွန်စစ်မှုထမ်းခေါ်ခြင်းမျိုးမဟုတ်ပဲနဲ့ဒါအကုန်လုံးပြောနေကြတဲ့အတိုင်းလူသားတိုင်းကပေါ့သူတို့ရဲ့စစ်သားတွေကိုကာကွယ်ဖို့အတွက်ဒီပြည်သူတွေရဲ့အသက်ကိုအသုံးချဖို့အတွက်လှုပ်တာမျိုးဆိုတော့ဘယ်လိုပဲပြောလက်ခံနိုင်ကြအကြောင်းမရှိဘူးပေါ့နော်။နောက်ပြောကြတော့ပိုလီတင်ကျိုးရေကောက်တင်မြောက်ထားတဲ့အစိုးရလည်းမဟုတ်တာကြောင့်ဘသူမှတော့သူတို့ရဲ့စစ်မှုထမ်းဥပဒေကိုဘသူမှတော့လက်ခံမှာမဟုတ်ဘူး။ဟိုတခြားနိုင်ငံတွေမှာလည်းဒီလိုမျိုးစစ်မှုထမ်းရတာပဲဘာဖြစ်လို့အဲ့ဒါကိုအထွန်းတက်နေကြရလဲဆိုလို့ရှိရင်သူများနိုင်ငံတွေမှာစစ်မှုထမ်းရတဲ့ဥပဒေကသူတို့လိုလိုချင်တင်မြောက်ထားတဲ့အစိုးရကတရားဝင်ခေါ်တာမျိုးဖြစ်မယ်။နောက်ပြောရလို့ရှိရင်သူတို့လူသားဆန်ဆန်နဲ့ထားတယ်လူသားဆန်ဆန်ပဲလုပ်သွားတာပေါ့နော်။ဒါပေမဲ့ဒီမှာကျတော့သူတို့ရဲ့လုပ်ရက်တွေကပေါ်တာဆွဲတာမျိုးတွေကကျတော့ဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူး။လူတွေကိုရိုက်နှက်ပြီးတော့သူတို့ခေါ်သွားဘယ်ပြောက်လို့ပြောက်သွားမှန်းလည်းမသိဆိုတာမျိုးဒတိုင်းပြည်လုံးအနေနဲ့ကတော့အရင်စိုးရင်ပူကောင်းနေပေါ့နော်။ဒီကကိုယ်နိုင်ငံကိုဒီကာကွယ်ပေးနေတဲ့စစ်တပ်ဆိုရင်တော့တမျိုးပေါ့နော်။ဒါပေမဲ့အခုကကိုယ်နိုင်ငံကာကွယ်ပေးနေတဲ့စစ်တပ်မဟုတ်ဘဲနဲ့ကိုယ်လူမျိုးကိုပြန်တက်ပြီးတော့ကိုယ်လူမျိုးကိုဖမ်းဆီးပြီးလုပ်တယ်ဆိုတာဘာပဲပြောပြဒါကလူဖွဲ့စည်းရပဲကြည့်မယ်ဆိုလို့ရှိရင်တော့မှဒါရာဇဝတ်မှုသဘောမျိုးလေနော်လူတွေကိုသူကသူတို့ကြိုက်တယ်လို့မျိုးလုပ်သူကသူတို့ကြိုက်တယ်လို့မျိုးဖမ်းဆီးသူတို့ကြိုက်တဲ့ဥပဒေသူကသူတို့ထုတ်နေဆိုတာဒါရာဇဝတ်မှုညောင်းနေပြီ
ပြည်သူတွေကြားကန့်ကွက်မှုတွေဘယ်လိုပဲရှိရှိစစ်ကောင်စီကတော့လမ်းမေဧပြီလထဲမှာပထမဆုံးအကြိမ်အမှတ်စဉ်1အနေနဲ့အမျိုးသားအယောက်9000ခေါ်ယူมาဖြစ်ပြီးအမျိုးသမီးတွေကိုတော့လက်တလောခေါ်ယူအောင်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ဒီလိုတရားဝင်ခေါ်ယူမှုတွေမစတင်ခင်ကတည်းကရန်ကုန်အပါဝင်ဒေသတချို့မှာလူငယ်တွေအတရားမှခေါ်ဆောင်ခံရတာပေါ်ရာဆွဲခံရတာတွေရှိတယ်ဆိုတော့တီးခြားအတိမပြုတ်နိုင်တဲ့သတင်းတွေလည်းထွက်လာနေပါဗျ။မစုမီဇော်ရဲ့တငယ်ချင်းတယောက်ကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲအပြစ်မှာသွာလာနေရင်စစ်သားတွေကဟန်တာခေါ်ဆောင်တာခံခဲ့ရပြီးငွေပေးပြီးတော့မှပြန်လည်လွတ်လာခဲ့တယ်လို့မစုမီဇော်ကပြောပြပါဗျ။
ဒီကနေ့ဇေယျလောက်ကမှာတငယ်ချင်းတရားအပြင်သွားရင်းနဲ့စစ်ကောင်စီတပ်သားတွေရဲ့စစ်တာခံရတယ်။အဖုံးလေးမှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတစ်ခုရှင်းတာလို့ဆိုပြီးစက္ကမတညာအိတ်ခိုင်းတယ်။နောက်နေ့မနေ့ကျတော့မှမိဘတွေကိုဆက်တယ်ပြီးတော့ပတ်စံဘလောက်နဲ့လာပြီးပါဆိုပြီးတော့ပြောတာကြုံခဲ့ဝင်ရှိ။ဟိုတာဆိုတဲ့တရားရန်ကုန်မှာပုံစိုးနေလို့ထင်တယ်။နေဘကလူတွေကရန်ကုန်ကိုစစ်ပြီးရှောင်ရင်မလွတ်လောက်တဲ့သူတွေရှိတယ်။တကယ်လို့သူ့နဲ့အပြင်မှာထိုက်တိုက်တွေ့လို့ဆိုလို့ရှင်ပုံနေစစ်တဲမှပုံတင်နေစစ်တဲအဲ့ထဲမှာမှာသခိုင်းလို့မကူဘက်ကလေပါလာလို့ရှိရင်ဒီတခုမဟုတ်တခုရအောင်ရှာတယ်။ရှာပြီးလို့ရှိရင်ဖမ်းတယ်ဖမ်းပြီးလို့ရှိရင်အိမ်ကြီးကိုဖုံးဆက်တယ်ပတ်စံဘလောက်နဲ့လာပြီးပါဆိုပြီးတော့ပြောတယ်။အဲ့လိုမျိုးလေပတ်ဝန်းကျင်မှာခဏခဏကြုံနေရပါတယ်။အာနာစတိန်လိုက်ပါပြီဆိုရင်မြန်မာနိုင်ငံဘယ်နေရာမှာလုံခြုံမှုရှိတော့ဘူးလို့ခံစားရတာတော့အမှန်ပဲရှိ
။အခုလိုအခြေအနေတွေကြားလုံခြုံမှုဆိုတာကိုမခံစားရတာကတော့အာနာသိမ့်ပြီးချိန်ကလေးကပါပဲလို့လည်းလူငယ်တွေကပြောပါတယ်။အခုချက်ပြီးမဖြစ်မနေစစ်မှုထမ်းရမယ့်အခြေအနေစိုက်လာတဲ့အခါမှာလူငယ်တွေအတော်များများပြည်ပနိုင်ငံတွေကိုထွက်ခွာဖို့အတွက်ကြိုးစားလာကြပါတယ်။မိဘတွေအတွက်လည်းသူတို့ရဲ့သားသမီးတွေကိုပြည်တွင်းမှာဆက်ထားဖို့ထက်ပြည်ပနိုင်ငံတစ်ခုကိုအမြန်ဆုံးပို့ဖို့အတွက်ပြင်ဆင်လာရတယ်လို့မအေးလေးကပြောပါတယ်
။အကုန်လုံးတန်းတန်းနေပိတ်ပြီးတော့လေဟိုဟာလမ်းကြောက်ကုန်တာပေါ့နော်။အခုထွက်သွားတဲ့ကလေးတွေဆိုလည်းဟိုဘက်မှာ ဟိုနိုင်ငံရဲ့သဘောမျိုးဖြစ်တာပေါ့နော်အခုဆိုကျမတို့လည်းသားကိုလွတ်မယ်လွတ်ပေမဲ့ဒီဘက်မှာသူ့ကိုကျမတို့ဘယ်လောက်ထိ supporting လုပ်နိုင်တယ်လဲကျမတို့မသိဘူးပေါ့နော်ဒီကြားထဲမှာကျမတို့နိုင်ငံရဲ့အခြေအနေကတခုခုအဆက်အသွယ်ပြတ်သွားခဲ့ရင်ဆိုတဲ့အတွေ့အကြုံကျမတို့တော်တော်ဖြစ်ကြီးရဲ့
စစ်မှုထမ်းဥပဒေကြောင့်လူငယ်တွေနဲ့မိသားစုတွေကြောင့်အခုလိုဖိစီးမှုတွေတိုးလာတဲ့အပေါ်စစ်ကောင်စီကတော့အစိုးရိမ်မလွန်ကြဘုံနဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့အထင်မှားစိုးရိမ်မှုတွေဖြစ်အောင်သတင်းမီဒီယာတချို့ကသွေးထိုးလှုံ့ဆော်နေတာလို့လည်းတုံ့ပြန်ထားပါတယ်။ဘလို့ပဲဖြစ်ဖြစ်လူငယ်တွေကတော့စစ်ကောင်စီရဲ့လှုပ်ရက်ကိုအစကတည်းကမယုံကြည်တာကြောင့်အခုစစ်မှုထမ်းရမယ့်အရေးကိုလည်းရတယ်နည်းနဲ့ရှောင်ရှားသွားမယ်လို့မမွန်းကပြောပါတယ
်။နောက်ဆုံးကိုယ်ပုံပြရင်ဒါဟိုအတိတငယ်ချင်းတွေရောဒီဆွေမျိုးတရားကြီးဆိုလို့ရှိရင်အစစ်မှုထမ်းခြင်းထံငါတို့ PDF ဖဲပဲဝင်လိုက်တော့မှာပေါ့ဒီလိုမျိုးစစ်မှုထမ်းရမယ်တူတူဒီလိုမျိုးအပြစ်မှန်းခံရမယ်တူတူတို့တွေတော့ဝင် PDF ဖဲဖို့ဝင်မယ်တော်ရဲပဲဝင်မယ်တခြားဖွဲ့စည်းတွေနဲ့ပူးပေါင်းမယ်ထိုးနှီး၎င်းမယ်အဲ့လိုမျိုးမဖြစ်မနေအဲ့လိုမျိုးဖြစ်လာခဲ့ဆိုရင်တမီးကိုယ်တိုင်ရဲ့အဲ့လိုမျိုးပဲပေါ့နော်တို့နဲ့တော့လုံးဝတို့ရဲ့စစ်မှုထမ်းခြင်းတော့ရစစ်မှုထမ်းခြင်းဥပဒေမျိုးတော့ရှောင်နိုင်တည်းများရအောင်ရှောင်မယ်မဖြစ်မနေဆိုရင်တော့မှတခြားအဖွဲ့စည်းတွေကတခြားအဖွဲ့စည်းတွေမှာပဲစစ်မှုထမ်းမယ်တခြားအဖွဲ့စည်းတွေမှာပဲဒီလိုမျိုးတိုက်ခိုက်ဖို့အတွက်ပါဝင်မယ်ပေါ့ PDF ပဲဖြစ်ဖြစ်တခြားအဖွဲ့စည်းတွေပေါ့နော်တို့နဲ့တော့လုံးဝတေချာဘောက်ကတော့တို့ရဲ့ဒီစစ်မှုထမ်းခြင်းဥပဒေကိုတော့လုံးဝလက်မခံ
လက်တလုံးမှာတော့မမိုးလိုလူငယ်တွေအများအပြားရှိနေတာပါဆီယနာဒိမှုကြောင့်သူတို့ရဲ့ဘဝအိမ်မက်တွေပြုတ်ပြတ်ခဲ့ရပြီးအခုချက်ပြီးတော့မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကြောင့်ပိုးပြီးတော့လမ်းပြောက်တယ်လို့ခံစားလာရတယ်လို့ကျမဆက်သွယ်ပြောပြခဲ့တဲ့လူငယ်တော်များများကပြောဆိုကြတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာွယ်ပြပါရှင်ကျမဖူဖူချွေးပါရှင်
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့သုတဆောင်လင်အမေရိကန်တခွေစီစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့မတန်ဆွမ်းမြင်းစည်းချန်ပီယံတယောက်အကြောင်းကိုတင်ပြပေးထားပါရစေ။အမေရိကန်ပြည်ထောင်စုမှာဥပဒေပညာရပ်လေ့လာပြီးတော့ရှစ်နှစ်တူးလဲဖြစ်တဲ့ကိုနိုင်လက်ဝင်းကိုကိုအောင်ကနယူးဂျာစီပြည်နယ်မှာတွားရောက်ရိုက်ကူးမေးမြန်းပြီးတင်ပြထားပါရစေ။
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်လေးရဝါလာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့resume တွေကောင်းပါတယ်အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပန်ပါတယ်ဘုရားကြတော့သူကကြတော့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူတွေက4နှစ်တချို့ဆို9နှစ်ထိကြာတယ်မလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ခြားတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ကြွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ခြားလိုက်တာပေါ့
ကျွမ်းကျင်မှုလေးလောက်တာကြာတော့ကျွမ်းကျင်
I like it because they're animals, and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places. My sister likes horses, but she's scared to even sit on the horse. And my brother, he knows how to ride. He just doesn't ride that much.
America ပြန်ရောက်တော့ဘဝတက်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူး။ရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတနက်ပဲစားခဲ့တာတွေအများကြီးရှိတယ်။အဲဒီခါကျတော့ကျွန်တော်ကမြင်းကိုမစီးနိုင်ဘူးဗျအနားလည်းမကတ်နိုင်ဘူး။ဘာလို့လဲဆိုတော့အရန်စည်းကြည့်တယ်ဒီနိုင်ငံမှာနော်အရန်တထင်းတွေပဲလုပ်တဲ့အလုပ်ပေါ့နော်။ကုန်ကျစရိတ်အရန်များအဲဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စီးမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီး2နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့
ဒီကျွန်တော်ပညာရေးအကျွေးရဒေါ်လာ3သိန်းပေါ့အကျွေးတက်တယ်
Welcome to Marlboro ပေါ့
Right
ပထမတနေ့အတွင်းမှာကျွန်တော်အဲ့ဒေါ်လာ3000ကိုတခါလေးဆိုင်တယ်တခါလေးကျွန်တော်ပေးအကျွေးကိုချက်ချင်းဆပ်လိုက်တယ်ကျွန်တော်ဘာလို့ဆိုကျွန်တော်အကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အကျွေး3000ကိုကျွန်တော်ဆက်လိုက်တယ်ဒုတိယနေ့ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီ
အနာသာနောက်6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်တည်းအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်ဒီဟာဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ဒါကိုကျွန်တော်သုံးတယ်ဒီဟာကျတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါသေးတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်ရေးငင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့အခါဖြတ်လာလို့ရှိရင်အဲ့ငင်းခွာတန်လေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငငယ်တွေကကျွန်တော်ဆင်းဆင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတောင်းလှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းဘေးကမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့အခါကျတော့ကျွန်တော်အဲ့မှာအလိုလိုတော့ကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10တန်းအောင်တဲ့အခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလို့ခြင်းလဲရှိတဲ့အခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပြီလို့ပြောတာပေါ့ပြောတဲ့အခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ပတ်မတန်တော့သူကခက်ရှင်းမသိမလုပ်ပေးခြင်းဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော်ဟို riding ဟိုရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးတဲ့မှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးကြီးရောက်သွားတဲ့အခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လူဆိုတော့မြင်းကိုပြုံတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်တာကရကနာစမချာချာစီးဖို့ကျတော့မတူဘူးလေစနစ်တရမတူတဲ့အခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ဘူးဘဝမှာလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဘဝကိုကုတ်ကုတ်ဘဝကိုခတ်အောင်လုပ်တာဆိုတော့ဘယ်လိုအခြေအနေမျိုးပဲဂျုံဝဂျုံဝမိမိဘဝ challenge ကို ready ဖြစ်တာပါဗျာ
ဆရာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးပြောကူဒါပေမဲ့ငါတို့မင်းကိုစနစ်တော့တင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်တင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့လဲကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိတယ်။ဘာလို့လဲဆိုငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့လဲဆိုရန်ကုန်တိုင်းဆိုတော့လေ
။ဆိုတော့ကျွန်တော်ချိန်နှင်းခွင့်မတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကတရားဝင်ပဲ။နည်းနည်းအစွတ်ထားတဲ့သဘောလေးပဲပေါ့။ဟိုတကယ်ပြုတ်ကျမယ်ဆိုတော့ကျွန်တော်ပြုတ်ကျသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီကျွန်တော်ပြောကြနိုင်တယ်ချင်းနှင်းငွင်းလိုမျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တည်းဒီဟာကကြတော့ခြေတော့နဲ့ကြည့်တဲ့အခါငွင်းလို့ရှိရတာကျွန်တော်များများအားကစားသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူကိုမလုပ်ဘူးလူကဝါချဲပြအမမကိုခန္ဓာကိုရဲ့ကိုခန္ဓာကိုကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသေတယ်ကိုခန္ဓာကိုကိုကတဲတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်ရမယ်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့အဲ့လိုမျိုးဆိုမြင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့အာမျိုးဖြစ်ရမြင်းပေါ်မှာအတက်ဆင်းအဆကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်
ပြန်တက်နိုင်တဲ့အနေထားဖြစ်ရမှာလို့တော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလုပ်ဘူးကျွန်တော်ကလူကိုလည်းလုပ်တယ်
မတန်ဆွမ်းမြင်းစည်းချန်ပီယံကိုနိုင်လက်ဝင်းကိုမိတ်ကိုအောင်ကဟိုကိုတိုင်းသွားပြီးတော့တွေ့ဆုံပြီးတော့မေးမြန်းခဲ့တဲ့တုတ္တဆုံလေးအမေရိကန်တခွင်အစည်းအဝေးမှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဘက်ထရီတက်ထုလစ်သီရန်မြန်မာနိုင်ငံမှာရှိသလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ် ID ဤပညာတိုးတက်လာတာနဲ့အမျှအရေးပါတဲ့ဘက်ထရီတက်ထုလို့ခေါ်တဲ့လစ်သီရန်ကိုဘယ်လိုတွေ့နိုင်တယ်လဲဆိုတာကိုဩစတြေးလျနိုင်ငံကဘူမိဗေဒနဲ့ဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ပွားကိုတော်ခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်။ကဘာမမဆိုလို့ရှိရင်လစ်သီယမ်ကိုလူတွေကအထူးစိတ်ဝင်စားနေကြပါတယ်ဆရာ။ IG နည်းပညာတိုးတက်လာတာနဲ့အမှားပေါ့နော်။လစ်သီယမ်ကိုလူတွေကအရန်လိုလာကြပါတယ်။ဗမာပြည်မှာကကြတော့တခြားတတုတယံဇာတာတွေအများကြီးတွေ့ပါတယ်ဆရာဒါပေမဲ့လို့လစ်သီယမ်ကိုတူးတာမတွေ့သေးပါဘူးဆရာဆိုတော့မြန်မာနိုင်ငံမှာလစ်သီယမ်တတုရှိပါသလားဆရာ
မြန်မာပြည်မှာလစ်သီယမ်တတုရှိပါတယ်ကျွန်တော်တို့ဒီအမျိုးအစား၃မျိုးတည်းတစ်မျိုးဖြစ်တဲ့ပက်မာတိုက်လစ်သီယမ်ဒီပိုဇစ်မြန်မာပြည်မှာရှိပါတယ်တွေ့ထားတာဒီပိုဇစ်တော့မဟုတ်ပေါ့လစ်သီယမ်မင်းနွယ်တွေကိုတွေ့ထားပါတယ်ပက်မာတိုင်းနဲ့တွဲပြီးတော့တနင်္သာရီဂရနိုက်တွေနဲ့တွဲပြီးတော့တွေ့ထားပါတယ
်မြန်မာနိုင်ငံမှာလည်းကြောက်အမျိုးအစားတွေစုံပါတယ်ဆရာဘယ်လိုမျိုးကြောက်အမျိုးအစားတွေနဲ့လစ်သီယမ်တွဲပြီးတော့တွေ့နိုင်ပါလဲဆရာ
ကမ္ဘာပေါ်မှာလစ်သီယမ်ဒီပိုဇစ်၃မျိုးရှိပါတယ်တစ်မျိုးကတော့ဘာလဲဆိုရင် brine deposit လို့ခေါ်တဲ့စားငံရည်နဲ့တွဲနေတဲ့လစ်သီယမ်ဒီပိုဇစ်ပါသူကတော့ကမ္ဘာပေါ်မှာအများဆုံးထုတ်ပါတယ်ဒါဒုတိယအမျိုးအစားကပက်မာတိုင်းနဲ့တွဲနေတဲ့လစ်သီယမ်ဒီပိုဇစ်ပါသူကဒုတိယအများဆုံးထုတ်ပါတယ်နောက်တစ်ခုကတော့ sedimentary rock နဲ့တွဲနေတဲ့လစ်သီယမ်ဒီပိုဇစ်ပါသူကတော့အခုချိန်ကြီးစီးပွားပြည့်ထုတ်လုပ်တဲ့သတ္တုမန်းရလို့ကမ္ဘာပေါ်မှာမရှိသေးပါဘူးဒါပေမဲ့လို့တွေ့ထားပါတယ်ပြီးတော့ပထမ brine deposit ကတော့ကမ္ဘာလစ်သီယမ်ကိုဆိုးစီ3ပုံ3ပုံ66ရာခိုင်နှုန်းလောက်ရှိပါတယ်ဒုတိယဟာတော့30တူ40လောက်ကမ္ဘာလစ်သီယမ်ကိုဆိုးစီ3ပုံ3ပုံလောက်ရှိပါတယ်ဟိုတတိယဟာတော့round about 8% လောက်ပဲရှိပါတယ
်။ ATM အများဆုံးတွေ့တဲ့ဒီ brine deposit ပေါ့နော်။ဆားတွေနဲ့တွဲပြီးတွေ့တဲ့ deposit ကမြန်မာနိုင်ငံမှာရှိပါသလားဆရာ
။အဲ့ဒါတော့ big question ပဲ။ကျွန်တော်တို့ဒီ brine deposit ဘလို့ဖြစ်ပေါ်လာလဲ၊သူ့ရဲ့အခြေအနေကဘလို့လဲဆိုတဲ့ဟာအဓိကအပြင်အဲ့ deposit တွေကကျွန်တော်တို့တောင်အမေရိကတိုက်မှာရှိတဲ့ Chile, Bolivia, နဲ့ပြီးတော့ Argentina ဒီသုံးဝင်ဆိုင်ဒီနိုင်ငံတွေသူတို့က lithium triangle လို့ခေါ်ပါလေ။အဲ့ဒီကနေပြီးအဓိကထွက်တာပါ။သူကဟုတ်ကဘာမှာအကြီးမားဆုံး old resource old resources ဖြစ်ပါလေလစ်သီယမ်အဲ့တော့သူတို့တွေဘလို့ဖြစ်လာလဲဆိုတဲ့ဟာ condition ကဘာလို့ရှိလဲဆိုရင်နံပါတ်1လစ်သီယမ် right deposit ဖြစ်ဖို့ကကျွန်တော်တို့ arid climate ပူပြင်း6ဒွေတဲ့ရာသီဥတုကြီးရမယ်နံပါတ်2ကဒီ close basin ဆိုတဲ့ထွက်ပေါက်မရှိတဲ့ basin lake တွေတို့အင်းတွေတို့အဲ့လိုကြောက် depression ဖြစ်နေတဲ့အဲ့ဒီမြေနေပိုင်းတွေရှိနေရမယ်နံပါတ်3ကဘာလဲဆိုရင်အဲ့ဒီပတ်ဝန်းကျင်မှာလစ်သီယမ်ကိုပေးနိုင်တဲ့ source ကြောက်တရားရှိနေရမယ်။နောက်တစ်ခါအဲ့ဒီညမှာရှိတဲ့ igneous activity, hydrothermal activity, no volcanic activity အဲ့ဒါမျိုးတွေလည်းရှိနေရမယ
်။မီးသင့်ကြောက်ပေါ့
။ဟုတ်ကဲ့မီးသင့်ကြောက်။အဲ့လို condition မျိုးတွေရှိလာနိုင်တယ်ဆိုလို့ရှိရင်အဲ့ဒီလစ်သီယမ် deposit ရှိတယ်လို့သူတို့ယူဆ။ဒီမြန်မာပြည်ကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီလစ်သီယမ် brine deposit ကိုဘလူးမှလည်းမလုပ်ဘူးဘလူးမှလည်းမသိကြသေးဘူးမြန်မာပြည်နေတဲ့ဆိုရင်ကျွန်တော်တို့အနေနဲ့ဒီရှိနိုင်မရှိနိုင်ကိုဒီပြည်နိုင်ငံဒီမှာရှိတဲ့လစ်သီယမ်ဒီပိုဇစ်တွေပေါ်မူတည်ပြီးလေ့လာကြည့်မယ်ဆိုရင်မြန်မာပြည်အလဲပိုင်းဟာမိုးကောင်ရေချာအင်မတန်မှဟိုပေါ်6ဒွေတဲ့ပူပြင်းတဲ့ရာသီဥတုရှိတယ်။အဲ့ဒီပတ်ဝန်းကျင်မှာကျွန်တော်သိရတော့ဒီရေအိုင်တွေရေဟုတ်တာရေကန်ကြီးတွေ close basin သဘောမျိုးတွေရှိတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီနေရာမှာရေကျွင်းတွေတူတဲ့အခါမှာတချို့နေရာတွေကစမ်းကန်ရေရှိတယ်ဆိုအငန်းဓာတ်ပါတဲ့ရေတွေ underground water တွေကိုတွေ့ရတယ်။နောက်တစ်ခုကigneous activity hydrothermal activity ကိုကျွန်တော်ဗညာတွေ့လဲမြန်မာပြည်အလယ်ပိုင်းမှာတောက်လျှောက်ဖြစ်နေတဲ့ volcanic belt ပေါ့လေကျွန်တော်တို့ဒီပုတ်ပါမုံရွာနောက်ပြီး calling window နောက်ပြီးကျွန်တော်တို့တောင်ဘက်ကိုသွားရင်မဆိုရင်ကိုရိုးမှာအထိဒီမီသိန်းကြောက်တွေရှိနေတယ်ဒီအခြေအနေကိုကြည်ချင်းအပြင် lithium brine deposit ဟာ possibility ဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့ဘာလို့ရမလဲဆိုရင်အဲ့ဒီမှာရှိတဲ့မိုးကောင်ကြီးကြဒေသမှာရှိတဲ့ဒ anakong ye twin ni ye gan ni ko lithium content chi la ma chi u la da de ko jano le da tin de naw de khu ba tacho ai ni in ni de ma le be di de me sediment go ye di go di lithium go jano lo san da tin de tacho ni ya de ma do ho ne paung mya so a cha bi phit de twa chaung di in ni le di ya an ne di ne the di ne ai lo pye twa de plain ni di bo le ai lo ha myo di ma le be jano lo di mye si lo namuna de yu bi yo ma lithium go san da chin a phin the alley by ma brine deposit shi nai ma shi nai go pi nai lai mae lo jin lo yu sa
okay ba san di mi tin chao ne a ne cha chao de ma ni kwe la so myama nai ngan ga mi tin chao go a ne cha chao go tu nian ne tu a mya tor tor mya mya shi ba de san so ro sia pyo de du jet a mya song twe de di mi tin chao ne twe pi lo twe nai ne lithium myo wo myama nai ngan ma be nia ri ma shi nai ma de san
aw mi tin chao ma lo a di ga a phin ho pagma tight ko de chao ne twe twe de lithium deposit ba da ga ka ba ma du dia a mya song ma pagma tight so ba lo granite ne jin lo composition tu ya da myo lo tu ya ma pa win ne twin twet dia quartz dia phase bar dia mica dia tu ya green side ji de myama bi ma di lo pagma tight dia to do myo myo shi lepidolite so the lithium twin twet di pagma tight the de ma shi de so le chang wo jin lo lo ti ka ya de nya do a phin mo go ba win jin yin ma bin na bi pye khu wi ai tong ni ma di lo pagma tight deposit di ရှိနိုင်တာကတော့မြန်မာပြည်ရဲ့တနင်္လာရီကမ်းကြောင်ဒေတာအနေပြီးတော့မှာရောက်ဖက်ကိုဆက်ပြီးတော့သွားမယ်ဆိုရင်ကျွန်တော်စစ်တောင်းမြစ်တစ်လျှောက်နောက်ပြီးတောင်ဂူတို့ရေမဲသိမ်းပြင်းမနာပြောပွဲညောသားစီကျွန်တော်ကြောက်စဲမန္တလေးနောက်မိုးကုတ်မိုးမိတ်အဲ့လောက်ထိကျွန်တော်ဒီကရနိုက်တန်းကြီးရှိပါတယ်ဒါစင်စွဲကရနိုက်ပက်ပါအဲ့ဒီကရနိုက်ထဲမှာပက်မတိုက်နဲ့တွဲနေတာတွေရှိတွေ့ရတယ်အသေးစိတ ောင်းနေအောင်တွေ့ရအဲ့တောက်လျှောက်ကကျွန်တော်တို့ပကမတိုက်ကြောက်တယ်ဟာဒီ granite တွေမှာတိုးဝင်တာတွေနောက်ပြီး metal sediment ကိုအနီးနာက sediment ကြောက်တယ်ကိုတိုးဝင်တာတွေဟာအဲ့တောက်လျှောက်မှာရှိပါတယ်ထို့အတူပဲမြန်မာပြည်ရဲ့အရှေ့ဘက်မှာကျွန်တော်တို့ unknown ပေါ့သိတော့မသိသေးဘူးအဲ့ပါအရှေ့ဘက် granite ဘက်ကြီးတစ်ခုရှိတယ်အဲ့မှာဆိုရင်ဝါနယ်တွေမှာတင်းတန်းစင်တွေ့တာကြည်ချင်းအဖြစ်အဲ့ဒီဘက်မှာလည်းပဲကျွန်တော်တို့ဒီပကမတိုက်ဒိုက်တွေပကမတိုက်ကြောက်တွေရှိနိုင်လိမ့်မယ်လို့ကျွန်တော်နေယူဆပါတယ်အသေးစိတ်လေ့လာပြီးတော့မှဒီလစ်သီယမ်ပါမပါကျွန်တော်တို့ရှာဖွေလေ့လာသိပါ
ဟုတ်ကဲ့ပါဆရာ။နောက်တတိယအမျိုးအစားပေါ့နော်။အနေကျကြောက်နေလဲတွဲတာရောဆရာ
။အနေကျကြောက်ကတော့အဓိကအပြင်ကလေးထဲမှာတွေ့ထားပါတယ်။စမတိုက်လို့ခေါ်တဲ့ကလေးမင်းတွေထဲမှာတွေ့ထားတယ်။နောက်တစ်ခုကအေးလိုက်လို့ဆိုတဲ့အားထဲမှာလည်းတွေ့ထားတယ်။သူကတော့အခုလုံးလုံးစေတော့တွေ့တာပဲရှိသေးတယ်ထုတ်လုပ်မှုကမရှိသေးပါဘ
ူး။ဟုတ်ကဲ့ပါ။အဲ့တော့မြန်မာနိုင်ငံကလစ်သီယမ်တွေ့နိုင်တဲ့အလားအလာရှိတယ်ပေါ့နော်ဆရာ
။တွေ့ရှိနိုင်လိမ့်မယ်လို့ကျွန်တော်နေယုံကြည်ပါတယ်။ဒါကြီးတနေ့လာကမ်းမြောင်းဒေသတောက်လျှောက်ပေါ့အဲ့ဒီမြန်မာပြည်အရှိပဲအိုင်ညာဒီမှာပကမတိုက်ဒီပိုဇစ်တွေကိုရှာဖွေရင်တွေ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်ပကြခင်မှာအစီအစဉ်လေးဆုံးသက်တော်မှာမို့နောက်ဆုံးရသတင်းကြေကျုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါမယ်ရှင
်။ရုရှားချင်းတောင်ထဲမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကသေဆုံးသွားတဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်ဆေးနာဗယ်နီရဲ့ဒီအသုဘအခမ်းအနားကိုမိသားစုကဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အသုဘခန္ဓာကျင်းပတဲ့ဖျားရှိခိုးကြောင့်အပြင်မှာရောသူ့ရဲ့ရုပ်အလောင်းကိုမြှုပ်နှံတဲ့တင်းကျိုင်းအပြင်မှာပါလုံခြုံရေးတွေကိုအထူးထက်ချထားတဲ့ကြားကသူ့ရဲ့နောက်ဆုံးခရီးကိုလာရောက်နှုတ်ဆက်သူထောင်ထဲချီရှိခဲ့ပါတယ်။ဝိပြပွဲအခမ်းအနားအပြီးသူ့ရဲ့ရုပ်အလောင်းကိုဒီဖျားကျောင်းသားမှာရှိတဲ့တင်းကျိုင်းကိုယူသွားပြီးမမြှုပ်နှံခင်မှာအခောင်းကိုမိသားစုကဖွင့်ပေးထားတဲ့အတွက်လာရောက်နှုတ်ဆက်ကြတဲ့အများပြည်သူရုပ်အလောင်းကိုမြင်တွေ့ခွင့်ရခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လို့ရတွေကနေပြည်သူအားလုံးကိုအကာအကွယ်ပေးနိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အားထုတ်အာရုံစိုက်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းဂျီဖောဂါထွတ်ကတောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တဲ့မြန်မာနိုင်ငံဆိုင်ရာအပြန်အလှန်ဆွေးနွေးပွဲအတွင်းမှာကော်မရှင်နာမင်းဂျီကအခုလိုတောင်းဆိုလိုက်တာပါ။အာရုံစိုက်ခံရတဲ့မြန်မာနိုင်ငံကမ္ဘာနိုင်ငံရေးနဲ့ဝေးရမှာမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေဟာမပြီးဆုံးနိုင်တဲ့အိမ်မက်ဆော့တစ်ခုလုံးအသွင်ပြောင်းလဲသွားခဲ့တယ်လို့သူကပြောကြားခဲ့ပါတယ်။ဒီမြန်မာနိုင်ငံဒီမိုကရေစီရရှိအောင်လို့အာဆီယံနဲ့အမေရိကန်အနေနဲ့ချဉ်းကပ်မှုအသစ်တွေလုပ်ပါလို့လည်းသူကတိုက်တွန်းသွားခဲ့ပါတယ်ရှင်။
Now, so yet, the ninja go, Mesum Yamoga, Yabya big air up your barashi. Diganina, Sizi Tolu Yimua, Koy and Ipibare. Sabaisaya engineer Rigaro, Robert Bassnet, John Dried up your barre. Jamaga Sumo Mashi, Dina Sizi Mupita, where you disabi get up your barre. View you go Natora singer to a Jesu, two bed dishibare. View yet Dora Shimian and Guam, Yamapi do be that alone. Say Chana, go Jama, baby, and we gualu, Lures and Ari Dijabadishi.
This program has